အမေရိကန်ကနေအိန္ဒိယနိုင်ငံကိုတင်သွင်းတဲ့သွင်းကုန်တွေအပေါ်အိန္ဒိယဘက်ကအခွန်တိုးမြင့်တက်မှတ်လိုက်ပါတယ်။ဒီလိုအခွန်စီးကျက်လိုက်တာကဒီကနေ့ဒီနေ့နေ့ကစအသက်ဝင်မှာဖြစ်ပြီးအမန်ဇေးနဲ့ပန်းသီးတွေအပါဝင်အမေရိကန်ကုန်ပစ္စည်း28မျိုးကိုအိန္ဒိယအစိုးရကကုန်သွယ်ခွင့်တွေတိုးကောက်သွားမှာဖြစ်ပါတယ်။အိန္ဒိယကအမေရိကန်ရဲ့အမန်ဇေးတွေကိုအများဆုံးတင်သွင်းနေပြီးအမေရိကန်နိုင်ငံထက်ပန်းသီးတွေကိုဒုတိယအများဆုံးတင်သွင်းနေတာပါ။အိန္ဒိယကတင်ပို့ရပစ္စည်းတွေတဲ့ကားပစ္စည်း၊ဓာတ်ပစ္စည်း၊အဖိုးတန်လက်ဝတ်ရေကန်ဒီနေ့ကုန်ကျန်းတွေပါဝင်ပါတယ်။အိန္ဒိယကအမေရိကန်ကုန်ပစ္စည်းတချို့အပေါ်သွင်းကုန်ခွင့်တွေတိုးမြင့်ကောက်ခံသွားမယ်လို့ပြီးခဲ့တဲ့နှစ်ဇွန်လကတည်းကပြောထားခဲ့တာပါ။အိန္ဒိယရဲ့တန်မင်းနဲ့အလူမီနီယံသွင်းကုန်တွေအပေါ်အခွင့်အရေးတိုးမြင့်ကောက်ခံမှုကိစ္စကိုအမေရိကန်ကကွင်းလွတ်ခွင့်မပေးတဲ့အတွက်နှစ်နိုင်ငံကြားကုန်သွယ်ရေးတင်းမာမှုတွေစခဲ့တာဖြစ်ပါတယ်။ကမ္ဘာအင်အားကြီးဆုံးဒီမိုကရေစီနိုင်ငံတစ်ခုဖြစ်တဲ့အမေရိကန်နဲ့အိန္ဒိယအကြားမှာကုန်သွယ်ရေးဆွေးနွေးမှုတွေလုပ်ပြီးဖြည့်ရှင်းနိုင်မယ်လို့မျှော်လင့်ခဲ့ရာကြောင့်အိန္ဒိယဘက်ကကုန်သွယ်ခွင့်တိုးပောက်ဖို့ကိစ္စကိုအကြိမ်ကြိမ်ရှုဆိုင်ခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအိန္ဒိယနိုင်ငံအပေါ်ကုန်သွယ်ရေးအထူးခံစားခွင့်ကိုပြန်ယူသိမ်းဖို့အခုလအစောပိုင်းမှာဆုံးဖြတ်ခဲ့တာကြောင့်အိန္ဒိယဘက်ကအခုလိုပြန်ပြီးတော့တုံ့ပြန်လိုက်တာဖြစ်ပါရဲ့ရှင်။